ယူကရိန်းနိုင်ငံကိုကျူးကျော်စစ်တိုက်နေတဲ့ရုရှားတို့ရဲ့လုပ်ရဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့အမေရိကန်အစိုးရကတရားဝင်သတ်မှတ်ကြောင်းအမေရိကန်ဒုသမ္မတကာမလာဟဲရစ်ကဒီကနေ့ကြေညာလိုက်ပါတယ်။တပ်တည်အထောက်အထားတွေဥပဒေသတ်မှတ်ချက်တွေကိုလေ့လာသုံးသပ်ခဲ့ပြီးတဲ့နောက်ရုရှားတို့ရဲ့လုပ်ရဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်ဆိုတာကိုတန်တရားဖြစ်စရာမရှိဘူးလို့ဂျာမနီနိုင်ငံမှာကျင်းပနေတဲ့ Munich Security Conference လုံခြုံရေးညီလာခံမှာပြောကြားလိုက်တာပါ။ဒီပြစ်မှုတွေကိုကျူးလွန်ခဲ့သူတွေဒီပြစ်မှုတွေကျူးလွန်အောင်အမိန့်ပေးသူတွေအားလုံးအနေနဲ့သူတို့လုပ်ရတဲ့အတွက်တာဝန်ခံရမှာဖြစ်တယ်လို့ American ဒုသမ္မတကပြောကြားခဲ့ပါတယ်။ American နိုင်ငံသားရေးဌာနကဥပဒေကြောင်းအရသုံးသပ်ပြီးအခုလိုတရားဝင်သတ်မှတ်လိုက်တဲ့အတွက် Russia ကျူးကျော်စစ်အပေါ်ချက်ချင်းတော့အကျိုးဆက်တွေရှိလာမှာမဟုတ်ပါဘူး။ဒါပေမဲ့ Russia သမ္မတ Vladimir Putin ကိုနိုင်ငံကအတိုင်းဝိုင်းကနေနောက်ထပ်ဖယ်ချင်နိုင်ဖို့နဲ့သူ့အစိုးရဖွဲ့ဝင်တွေကိုနိုင်ငံကတရားရုံးတွေမှာအရေးယူနိုင်ဖို့ဓာတ်ခတ်ပိတ်ဆို့မှုတွေလုပ်နိုင်ဖို့အတွက် American အစိုးရကမျှော်လင့်ပါတယ်။တမရဂျိုးဘိုက်ဒန်ဦးဆောင်တဲ့မဟာမိတ်တွေရဲ့ပူတင်အပေါ်အရေးယူမှုကြောင့်ရုရှားဟာအင်အားချိနေတဲ့နိုင်ငံတစ်ခုဖြစ်နေတယ်လို့ American ဒုသမ္မတကာမလာဟဲရစ်က Munich လုံခြုံရေးညီလာခံမှာပြောကြားသွားခဲ့ပါတယ်ရှင်။